နိုဝင်ဘာ၈ရက်ကျင်းပတဲ့ရွေးကောက်ပွဲမှာတိုင်းရင်းသားကုစားပြုပါတီတွေကရှမ်းနဲ့ရခိုင်ကလွဲပြီးကျန်းတဲ့တိုင်းရင်းသားပါတီတွေရေးနှိမ်ရှုံးနှိမ်သွားတဲ့အတွက်အစိုးရသည့်လက်ထက်ကျင်းပမဲ့လွှတ်တော်အစည်းအဝေးတွေမှာတိုင်းရင်းသားပါတီတွေရဲ့အခန့်ကဏ္ဍရော့ကျသွားမှာကိုစိုးရိမ်ပူပန်မှုတွေရှိနေပါတယ်လွှတ်တော်တွင်တိုင်းရင်းသားပါတီတွေရဲ့အင်အားနှဲသွားတဲ့အတွက်တိုင်းရင်းသားတွေရဲ့အတန်တွေကိုအပြည့်အဝဖော်ဆောင်ပေးနိုင်တဲ့လွှတ်တော်တစ်ခုဖြစ်လာနိုင်ပါမလားဆိုတဲ့ပူပန်မှုတွေလည်းရှိနေပါတယ်ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်က
ဒီပြီးခဲ့တဲ့2020ရွေးကောက်ပွဲကိုကြည့်ရင်တော့ဖြင့်တိုင်းသားပါတီတို့ရဲ့အတန်ကလေးနည်းနည်းထွက်တာပေါ့အခု2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကအကုန်လုံးတင်းကျုံနိုင်သွားတဲ့အခါမှာလွတ်တော်တွင်းမှာတိုင်းသားပါတီတို့ရဲ့ခန္ဓာချုပ်ချတော့မှကျွန်တော်တို့စိုးရိမ်ပါတယ်တကယ်လို့တိုင်းသားပါတီတွေသူ့ရဲ့အကျိုးစီးပွားကိုဆွေးနွေးတင်ပြဖို့မပါခဲ့ဘူးဆိုရင်ဖြစ်လာမယ့်အကျိုးဆက်တွေဟာကျွန်တော်တို့လည်းစိုးရိမ်ဖို့ကောင်းလာမှာဖြစ်ပါတယ်ဘာကြောင့်ဆိုရင်ဒီပြည်ခိုင်ပြိုးပါတီမှလည်းသူ့ရဲ့တိုင်းသားများစွာဖြင့်ဖွဲ့စည်းထားတဲ့လွှတ်တော်အမတ်တွေရှိခဲ့ပါတယ်ရှိနေသေးလည်းဖြစ်ပါတယ်ဒီလိုပဲမြို့သားဒီမိုကရေစီဖွဲ့ချုပ်မှလည်းတိုင်းသားအဖြစ်မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်လွှတ်တော်အမတ်တွေအခုရှိလာမှဖြစ်တဲ့အခါမှာဒီတိုင်းသားတွေရဲ့အတားတကယ်လို့များကျွန်တော်တို့အခုကာလအထိလွှတ်တော်တွင်မှပြောကြဆိုကြဆွေးနွေးကြတဲ့မြင်ကွင်းမျိုးလာမယ့်ခင်းကျင်းမှမတွေ့နိုင်ခဲ့ဘူးဆိုရင်ဒီဥစားရဲ့ရောင်ပြန်ကိုမြို့သားဒီမိုကရေစီဖွဲ့ချုပ်ကခံရမှာဖြစ်ပါတယ်။အဲဒါကြောင့်ကျွန်တော်တို့ပြီးခဲ့တဲ့ဖက်ဆပ်လမြန်မာဆိုရှယ်လမ်းစဉ်ပါတီစသဖြင့်ခေတ္တတော်များများကိုပြန်သုံးသပ်ပြီးမှတိုင်းရင်းသားများကြီးဂျိမဘဂိုပြုတဲ့ပါတီကြီးတို့ရဲ့အမိန်ခေါ်လောင်းရိတ်ကိုလွတ်အောင်ပြီးခဲ့တဲ့1990ကစပြီးမှကျွန်တော်တို့တိုင်းရင်းသားပါတီတွေအများကြီးပိုထွန်းလာခဲ့တယ်ဆိုတာလေးကိုရှင်းရှင်းသုံးသပ်မယ်ဆိုရင်ဒီလာမယ့်ပြည်ထောင်စုပါလီမန်တွင်းကချင်းနေမိခဲ့တော့ပင်ရှိပါစေဖြစ်ပေါ်လာမယ့်လာမယ့်ပြည်ထောင်စုဆိုရအဖွဲ့နဲ့တိုင်းနေသားကြီးပြည်နယ်ဆိုရအဖွဲ့များရဲ့ပုံစံကိုလို့ဖြင့်တိုင်းသားများရဲ့အတန်းတိုင်းသားများရဲ့အခြေအနေကိုပါအောင်ပုံဖော်ပေးနိုင်မယ်ဆိုရင်တို့ဖြင့်ကျွန်တော်ထင်ပါတယ်ဒီတိုင်းသားများရဲ့ပါတီတီထောင်လာကြတဲ့ရည်ရွယ်ချက်တွေတနည်းအားဖြင့်တိုင်းရင်းသားများရဲ့သွားလိုတဲ့ဥတီချက်တွေမပြောက်အောင်မြို့သားဒီမိုကရေစီဖွဲ့ချုပ်ကဒီခံကြိုးပါတီနဲ့မတူဘဲနဲ့အကောင့်ထည့်ဖော်ပေးနိုင်တဲ့အနေအထားမျိုးကိုရောက်သွားနိုင်ပါတယ်အဲ့လိုအခြေအနေဖြစ်အောင်ဖန်တီးနိုင်မယ်ဆိုတော့ဖြင့်ကျွန်တော်တို့ကဝန်ပတ်နေတာကြိုးဆိုကြာမှာဖြစ်ပါတယ
်အခုလိုရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေအရေးနိုင်သွားတဲ့အတွက်လွှတ်တော်ရင်းမှာအင်အားနှဲသွားတယ်ဆိုပေမဲ့လွှတ်တော်ပြင်ပကနေအင်အားကောင်းကောင်းနဲ့ဆောင်ရွက်သွားဖို့လှုံ့ဆော်ရမှာဖြစ်တယ်လို့ဒေါက်တာအေးမောင်ကပြောပါတယ
်နော်မြို့သားဒီမိုကရေစီဖွဲ့ချုပ်ရဲ့တိုင်းရင်းသားများနဲ့ပတ်သက်တဲ့သူ့ရဲ့ policy ဒီကံကြိုးပါတီမှာလည်းတိုင်းရင်းသားများနဲ့ပတ်သက်တဲ့သူ့ရဲ့ policy ရှိမှာပါအဲ့ဒါဆိုလက်ရှိပါလီမန်တွင်းမှာလည်းပြန်ကြည့်ရင်တိုင်းရင်းသားဝတ်စုံတွေကိုဝတ်ထားတဲ့ဒီခံကြိုးအမှတ်တွေအများကြီးပါတော်တော်တိုင်းသားတွေရဲ့အတန်တိုင်းသားတွေရဲ့လူလားချက်တွေကိုတောင်းရေးတဲ့ပြည်ခံကြိုးအမှတ်တွေတော်တော်နေပါတယ်လာမယ့်ခင်းကျင်းမှာလည်းတိုင်းသားတွေရဲ့ဝတ်စုံတိုင်းသားတွေရဲ့ရိုးရာဆိုင်ရာတွေကိုဝတ်လာကြမယ်မြို့သားဒီမိုကရေစီဖွဲ့ချုပ်အမှတ်တွေအများကြီးလွှတ်တော်မှာရှိလာနိုင်ပါတယ်တော်တော်တိုင်းသားတွေရဲ့အတန်တိုင်းသားတွေရဲ့အဆိုချက်တွေကိုရေးရေးဝန်းဝန်းတောင်းဆိုနိုင်မယ်နော်တိုင်းသားကိုစားပြုတဲ့နော်မြို့သားဒီမိုကရေစီဖွဲ့ချုပ်အမတ်တွေဖြစ်ဖို့ကအမတန်ခက်ပါတယ်။အဲဒါကြောင့်လေးပဲတိုင်းသားပါတီကျွန်တော်တို့သက်တူရင်းကိုရောက်ဖို့ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့မဟာဗျူဟာကိုပြောင်းပေးဖို့ကျွန်တော်တို့တက်လှမ်းခဲ့တာရှိပါတယ်။တော်လေးပဲမြန်မာဒီမိုကရေစီဖွဲ့ချုပ်ကသူ့ရဲ့ထိုးစိတ်ကိုတိုင်းသားနေမျိုးတွေအထိတော်တော်လေးရှင်းနေဝင်ရောက်ပြီးမှအပိုင်ယူသွားတဲ့အခါမှာကျွန်တော်တို့ကြားရတာကတိုင်းသားပါတီတွေတော်တော်များများဟာကိုမျိုးသားပြည်နယ်တွေမှာတောင်းမှတော်တော်လေးနော်ခံစစ်ကြောင်ပြတ်ပါတယ်အဲဒါကြောင့်လွှတ်တော်အပနိုင်ငံကြီးနဲ့လွှတ်တော်တွင်းမှာရှိတဲ့တိုင်းသားပါတီများနဲ့ရှစ်ဆက်ပြီးမှတတိယအင်အားစုတစ်ခုဖြစ်နော်ရက်တီဖို့ပို့ပြီးဖြစ်လာနိုင်တဲ့သဘောကျွန်တော်တို့တွေ့နေရပါတယ်ကျွန်တော်တို့ကတော့လွှတ်တော်အတွင်းလွှတ်တော်အပရှစ်ဆက်ပြီးမှတိုင်းသားများရဲ့အခန်းကဏ္ဍကိုလာမယ့်ပြည်ထောင်စုလွှတ်တော်အခင်းချင်းပြည်ထောင်စုအစိုးရနဲ့တိုင်းနယ်သားကြီးပြည်နယ်အစိုးရအခင်းချင်းမှာပုံဖော်လာနိုင်တယ်လို့ပဲကျွန်တော်ပြောချင်ပါတယ်
ကချင်ပြည်နယ်အင်ဂျန်ရဲ့မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးကတိုင်းရင်းသားပါတီတွေရွေးကောက်ပွဲမှာရှုံးနှင်းခဲ့တဲ့အတွက်လွှတ်တော်ရင်းမှာတိုင်းရင်းသားကိုယ်စားလှယ်တွေရဲ့အတန်းတွေနှဲသွားမှာဖြစ်ပေမဲ့အခုအနိုင်ရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD မှာတိုင်းရင်းသားဒေသခံကိုယ်စားလှယ်လောင်းတွေပါဝင်တဲ့အတွက်တိုင်းရင်းသားအရေးအတွက် NLD ပါတီရဲ့ဥဆောင်လမ်းညွှန်လှုပ်ရှားမှုအပေါ်မှာစောင့်ကြည့်ရမှာဖြစ်တယ်လို့ဆိုပါတယ
်အခုကတော့ဟိုစစ်တော်ထဲမှာ NLD ကကိုစလေတော့ရခိုင်တို့ပြည်နီးပါးပေါ့နော်ပြည်နီးပါးရှိနေမှာပေါ့အဲ့တော့သူတို့ကဒီတိုင်းသားဒေသတွေမှာရှိတဲ့နေရာတွေမှာတော့သူတို့ရဲ့ကိုစလေတွေတချို့ကတော့တိုင်းသားလူမျိုးပါတယ်ပေါ့နော်အဲ့တော့ကျမတို့ကဒီတိုင်းသားအတန်ထွက်ဖို့ဆိုတာတော့ပါတီရဲ့ဥဆောင်မှုပါတီရဲ့နိုင်ငံမှုကအင်မတန်အရေးကြီးပါတယ် အခု NLD ကလည်းပဲကျွန်တော်တို့များသောအဖြစ်ကတော့တပီနယ်လုံးဒီဆောင်ရွက်နေတဲ့လူများစုဗမာလူမျိုးတွေဥဆောင်နေတဲ့ပါတီဖြစ်တယ်ဆိုတဲ့အခါကျတော့ဒီကျွန်တော်တို့တိုင်းသားဒေသတွေမှာနိုင်သွားတဲ့ NLD ပါတီဝင်တိုင်းသားလူတော်ကိုယ်စားလှယ်တွေကကိုယ့်ရဲ့လူမျိုးစုရဲ့တကယ် issue တင်ပြနိုင်မလားဒါမှမဟုတ်ပါတီရဲ့အတန်ကိုပဲတင်ပြနိုင်မလားဆိုတော့ဒါကိုတော့ကျွန်တော်တို့စောင့်ကြည့်ဖို့လိုပါတယ်
အခုလိုစိုးရိမ်ပူပန်မှုတွေနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံမှုဆောင်လည်းဖြစ်တိုင်းရင်းသားရေးရာတာဝန်ကလည်းဖြစ်တဲ့ဒေါ်နန်းခင်ထွေးမြင့်က NLD ပါတီဟာတိုင်းရင်းသားအရေးတွေကိုငကိုတဲ့ကအလေးထားတာဖြစ်တဲ့အတွက်တိုင်းရင်းသားအရေး NLD ကဆောင်ရွက်မဲ့အပေါ်မှာယုံကြည်မှုတွေရှိစေချင်တယ်လို့ဆိုပါတယ်
တိုင်းရင်းသားအပါတော့မပြောက်ပါဘူး။အန်ဒီတို့လည်းအန်ဒီတဲ့တိုင်းရင်းသားပါပဲ။တိုင်းရင်းသားချင်းရဲ့ခံစားချက်တူတူပါပဲ။နော်။အဲ့တော့အန်ဒီတို့လည်း favorite ပြည်တော်စုကိုလိုချင်တာပဲ။ကိုပိုင်အုပ်ချုပ်ခွင့်လိုကိုယ်တိုင်ပြဋ္ဌာန်းခွင့်လိုအန်ဒီတို့စီမှာလည်းလာမှာပါ။အဲ့တော့တို့ရဲ့စိတ်ချတာတိုင်းရင်းသားမှတောင်းဆိုတာမဟုတ်ပါဘူး။အဲ့တိုင်းရင်းသားတွေတောင်းဆိုတော့ဖြစ်မြောက်ခဲ့လား။တိုင်းရင်းသားပါတီတွေတောင်းဆိုတာ။အခုအန်ဒီရဲ့တိုင်းရင်းသားတွေတောင်းရင်ဘယ်လိုချင်းနေလာမလဲဆိုတိုင်းရင်းသားအပါတော့မရော့ပါဘူး။အန်ဒီရဲ့တိုင်းရင်းသားတွေကိုလည်းဦးစားပေးပြီးသားပဲ။
ဒါတွေကတော့အစိုးရအသစ်လက်ထက်ကျင်းပမဲ့လွှတ်တော်အစည်းအဝေးတွေမှာတိုင်းရင်းသားပါတီတွေရဲ့အင်အားနှဲသွားတဲ့အတွက်တိုင်းရင်းသားတွေရဲ့အတန်တွေကိုအပြည့်အဝဖော်ဆောင်ပေးနိုင်မဲ့လွှတ်တော်တစ်ခုဖြစ်လာနိုင်မှာမလားဆိုတဲ့စိုးရိမ်ပူပန်မှုတွေပေါ်တိုင်းသားကောင်းဆောင်တွေရဲ့အမြင်တွေကိုတင်ပြပေးခဲ့တာပါရှင်။